မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ28ရက်ပေါ့ကြာနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားပါမယ
်ကျမကတော့ဆုမြတ်မှာပါရှင် Syria နိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်ကဒီ Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ Syria အာဏာပိုင်တွေကပြောကြားခဲ့ပါတယ်အတန်ထက်မြန်ဆန်တဲ့တိုက်ခိုက်ရေးနဲ့ကာကွယ်ရေးလက်နက်တွေကိုသုတေသနလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရဖို့ရှိတာကတော့တက်မတော်ကိုပြစ်ခတ်မှုမပြုတ်လို့ကြားတောင်ပိုင်းရှမ်းတပ်ဖွဲ့ကအငင်းဆူလိုက်ပါတယ
်။အဲ့လိုပြစ်တယ်လို့ကြားတယ်။သူကတစ်ဖက်သက်ပဲဖြစ်နေတာ။အဲ့ဒီတံပီးတိုက်ခွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်။ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂံရတယ်လို့ပြောတယ်။ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြော
။မိုင်းပန်မျိုးနဲ့တွင်တက်မတော်စစ်ကြောင်းပြစ်ခတ်ခံရမှုဖြစ်စဉ်ဟာသူတို့ဖွဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးပြောသွားတာပါ။ဒီစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြောက်ပိုင်းမဟာမိတ်ဖွဲ့ကလက်တွေ့ကျတဲ့ပြစ်ခတ်ရစဲရေးကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲ့နဲ့တက်မတော်အပါအဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လိုလာတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစေအရေးအတွက်တသန်းကျော်ဖမ်းမိတဲ့အကြောင်းစတဲ့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။ Syria နိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့ Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ Syria အာဏာပိုင်တွေကဒီကနေ့တောက်ကြားနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။မြို့ထဲမှာရှိသမျှ Syria နိုင်ငံသားတွေနဲ့တခြားသူအားလုံးရဲ့လုံခြုံရေးကိုအပြည့်အဝအာမခံချက်ပေးထားတယ်လို့လည်း Syria စစ်တပ်ကပြောပါတယ်။ Manbij မြို့အပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ Syria တပ်တွေဝင်ရောက်ထိန်းချုပ်ပါလို့ Syria မှာရှိတဲ့ Kurds အဓိကပြည်သူ့စစ်အဖွဲ့ YPG ကသမ္မတ Bashar al-Assad ကိုတောင်းဆိုထားတာဖြစ်ပါတယ်။အခုလိုမျိုး Manbij မြို့တော်ကိုမျိုးစီကိုဒီ Syria တပ်တွေထိမ့်ချုပ်လိုက်တာဟာတိုးတက်တဲ့လက္ခဏာဖြစ်တယ်လို့ရုရှားအစိုးရကပြောပြီးတော့ချက်ချင်းကြိုဆိုခဲ့ပါတယ်။ Syria ကနေ American တပ်တွေအားလုံးရုတ်သိမ်းမယ်လို့သမ္မတ Donald Trump မျှော်လင့်မထားဘဲကြေညာခဲ့ပြီးတဲ့နောက် Manbij မြို့ကို Syria အစိုးရတပ်တွေထိမ့်ချုပ်ဖို့အတွက် YPG တပ်တွေဘက်ကပန်ကြားခဲ့တာဖြစ်ပါတယ်။ IS စစ်သွေးကြတွေကိုအဓိကတိုက်ခိုက်နေတဲ့ YPG အဖွဲ့ကို American ပြည်ထောင်စုကစီးရဲအရာပံ့ပိုးကူညီပေးနေတာပါ။တူရကီဘက်ကတော့ဒီအဖွဲ့ကိုသဘုံအဖွဲ့လို့သတ်မှတ်ပြီးတော့အပိတန်ချေမုံသွားမယ်လို့ပြောကြားထားပါတယ်
။ American အစိုးရရန်ရဲချို့ကိုလာမယ့်2019နှစ်စပိုင်းကာလအထိပိတ်ထားမယ်အခြေအနေဆိုင်နေပါတယ်။2018နှစ်ကုန်ကနေ Channel ရက်ဒီမှာအစိုးရလုပ်ငန်းပြန်ဖွင့်နိုင်ရေးအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့ရဲ့စလုံးကဆွေးနွေးညှိနှိုင်းမဲ့အစီအစဉ်မရှိပါဘူး။အစိုးရလုပ်ငန်းတချို့ရပ်ထားရတာဟာဒီနေ့တောက်ကြနေ့မှာ9ရက်ကျင်းနေပြည်မှာပါ။ဒီလိုပိတ်ထားတဲ့အတွက်ထောင်ထဲချီတဲ့အစိုးရဝန်ထမ်းတွေအလုံးမစင်းပဲနေနေကြပါရယ်။အမေရိကန်နဲ့မက္ကဆီကိုနယ်ကြားဒတိုင်းကာရေးကုန်ကြမဲ့ငွေတွေကကနဦးသုံးစည်းဒေါ်လာ5ဘီလီယံတည်ပြုပေးဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကလွှတ်တော်ကိုတောင်းဆိုထားပါရယ်။ဒီမိုကရက်အမတ်ဒီဘက်ကနေကြောင်းလုံခြုံရေးအတွက်အသုံးစရိတ်တချို့အတီးပြုတ်ဖို့သဘောတူပေမဲ့လည်းတတိုင်းကာရေးကိစ္စကိုတော့အခိုင်အမာကန့်ကွက်နေပါတယ်။အထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့စလုံးချာတာဘရီနီကမိနစ်အနည်းငယ်အစည်းအဝေးတွေကျင်းပခဲ့ပါတယ်။အစိုးရလုပ်ငန်းတွေပြန်စနိုင်အောင်ဖြေရှာရေးညှိနှိုင်းခဲ့တာတော့မရှိခဲ့ပါဘူး။ဒီဇင်ဘာ31ရက်တနင်္လာနေ့မှာတော့လွှတ်တော်နဲ့စလုံးအစည်းအဝေးတချို့မြေခံမတ်တကျင်းပဖို့အစီအစဉ်ရှိပေမဲ့လုပ်ငန်းဆောင်တာတွေထမ်းဆောင်မှာသုံးပြချက်ချမှာမဟုတ်တာကြောင့်အစိုးရလုပ်ငန်းတွေဆက်ပြီးတော့ရပ်ဆိုင်းနေအောင်မှာဖြစ်ပါတယ်ခင်ဗျာ။
နျူကလ ియర్ ထိပ်ဖူးတက်စင်နိုင်တဲ့ဒီအတန်ထက်မြန်ဆန်တဲ့လေယာဉ်ကိုရုရှားကပြစ်လွတ်ဆန်းသက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အတန်ထက်မြန်ဆန်တဲ့တိုက်ခိုက်ရေးနဲ့ကာကွယ်ရေးလက်နက်တွေကိုသုတေသနလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားခဲ့ပါတယ်။အတန်ထက်မြန်တဲ့စနစ်ကိုသုတေသနလုပ်တဲ့နေရာမှာအမေရိကန်ကဆယ်စုနှစ်ပေါင်းများစွာတည်းကရှေ့ပြေးနေပေမဲ့လက်နက်အနေနဲ့သုံးဖို့မလုပ်ခဲ့ဘူးလို့ကာကွယ်ရေးဌာနပြောခွင့်ရသူဒုတိယဗိုလ်မှူးကြီးမစ်ရှယ်ဘော်နန်ဇာက VOA ကိုပြောပါတယ်။လက်နက်ဖြင့်သုံးဖို့လုပ်နေသူတွေဟာစစ်မြေပြင်မှာပိုပြီးတပန်းတအောင်လုပ်နေတာမို့ဒီကိစ္စကိုကင်တွယ်ဖြေရှင်းရမယ်လို့သူကပြောပါတယ်။ရုရှားကအေဗွန်ဂတ်လို့နာမည်ပေးထားတဲ့လက်နက်ကိုဗုဒ္ဓဟူးနေ့တုန်းကဆန့်သက်တာကိုသမ္မတဗလာဒီမီယာပူတိုင်းဗလာဒီမီယာပူတင်ကိုယ်တိုင်ကြီးကြပ်ခဲ့ပါတယ်။ဒီလက်နက်ကိုကြားဖြတ်ချေမှုန်းဖို့မဖြစ်နိုင်တဲ့အတွက်ရုရှားလုံခြုံရေးကိုဆယ်စုနှစ်နဲ့ချီအာမခံချက်ရှိစေမှာဖြစ်တယ်လို့ရုရှားသမ္မတကဆိုခဲ့ပါတယ်။ဒီလက်နက်တွေကိုရှင်းနစ်ကစပြီးတော့ဒီရုရှားနဲ့မဟာဗျူဟာမြောက်ဒုံးလက်နက်တပ်မှစသုံးမယ်လို့သမ္မတပူတင်ကပြောပါရယ်အခုလိုအတန်းထက်မြန်တဲ့လက်နက်တွေရုရှားကတီထွင်နေတာကိုပန်တဂွန်စစ်ဌာနချုပ်ကအစောပိုင်းကသတိထားမိပါရယ်အခုတော့ဒါကိုတုံ့ပြန်နိုင်ဖို့အတန်းထက်မြန်ဆန်တဲ့လက်နက်တွေအကြောင်းလေ့လာမှုဘက်ပို့ပြီးတော့အာရုံစိုက်သွားမယ်လို့ပြောကြပါရယ်ရှင်
အမေရိကန်နောက်တောင်ပိုင်းနယူးမက္ကဆီကိုပြည်နယ်မှာအကောက်ခွန်နဲ့နယ်စပ်လုံခြုံရေးအာဏာပိုင်တွေထိန်းသိမ်းထားစဉ်သေဆုံးသွားခဲ့တဲ့အသက်ရှင်နှစ်အရွယ်ဂွာဒီမလာနိုင်ငံသားကလေးငယ်ဟာတုတ်ကွေးဖျားရောဂါကြောင့်သေဆုံးသွားတာဖြစ်တယ်လို့အလောင်းကိုခွဲစိတ်စစ်ဆေးချက်ကဖော်ပြလိုက်ပါတယ်။ဖလီပေဂိုမက်စ်အလွန်ဇိုရဲ့နှာခေါင်းနဲ့အဆုပ်တွေကသွေးနဲ့တလိပ်စာတွေကိုစစ်ဆေးချက်တွေအရသူဟာတုတ်ကွေးဘီအမျိုးအစားဖြစ်တယ်လို့ကြသရီးနေ့ကထုတ်ပြန်လိုက်တဲ့နယူးမက္ကဆီကိုပြည်နယ်ဆေးဘက်တာဝန်ရှိသူတွေရဲ့ကြေညာချက်မှာပြောထားပါတယ်။ဒီဆေးစစ်ချက်တွေရကလင်းငယ်ဟာတုတ်ကွေးဖြစ်ခဲ့တယ်လို့ပြသနေပြီးတော့ဘာကြောင့်တည်ဆုံးလဲဆိုတာကိုတော့အတိအကျသိရဖို့ဆိုရင်နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုတယ်လို့လည်းပြောပါတယ်။ Christmas နေ့မတိုင်ခင်တရက်ကတည်ဆုံးသွားခဲ့တဲ့ Alonso ဟာ American ကဖန်စီထိမ့်သိမ်းထားစဉ်တည်ဆုံးသွားတဲ့ Guatemala နိုင်ငံကဒုတိယမြောက်ကလေးဖြစ်ပါတယ်။သူမတိုင်ခင်ကတော့အသက်9နှစ်အရွယ် Jacklyn Cole ဟာလည်းအဲ့ဒီ American အောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကထိမ့်သိမ်းထားစဉ်မှာဒီဇင်ဘာ10ရက်နေ့ကခွဲလွန်ခဲ့တာပါ။Jacklyn ဘလူကနေဘလူဖျားသွားတယ်ဆိုတာရှင်းရှင်းလင်းလင်းမရှိပဲသူမနဲ့သူမရဲ့ဖခင်ကိုဖမ်းတဲ့အချိန်မှာနေကောင်းနေပြီးတော့ဒါပေမဲ့ Nezak Kingscan ကိုဘတ်စကားနဲ့ခေါ်သွားချိန်မှာနေမကောင်းဖြစ်ပြီး scan ရောက်တဲ့အချိန်မှာဖျားနေတာဖြစ်ပါတယ် American Anabine ကတော့သူမဟာ Nezak ကိုမရောက်ခင်မှာရင်းနဲ့အစာတိတ်မရခဲ့လို့ဖြစ်နိုင်တယ်လို့ပြောပေမဲ့သူမဖခင်ကတော့မဟုတ်ဘူးဆိုပြီးတော့ညှဉ်းဆိုလိုက်ပါတယ် Democrat အထက်လွှတ်တော်မှ Dianne Feinstein ကတော့ကလေးနှစ်ယောက်သေဆုံးမှုနဲ့ပတ်သက်ပြီးတော့ရှင်းနေစမ်းမှာလွှတ်တော်ကျမ်းနာစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေဖြုန်းလွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညနေပိုင်းအတွက် VOA သတင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်မှာစစ်စင်းနေမြေအလိုက်ဒီဇင်ဘာ22ရက်နေ့ကနေပြီးတော့2019ဧပြီ30ရက်အထိစစ်ရေးလှုပ်ရှားမှုအလုံးရက်ဆဲထားမယ်ဆိုတဲ့သဘောတူညီချက်ကိုစစ်တပ်ကအကိုင်မာဆက်လက်ကျင့်သုံးသွားမယ်လို့တပ်မတော်ကဒီဇင်ဘာ29ရက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ကမိုင်းပန်နှောင်းလီပန်ပီလမ်းနာမှာတပ်ဆွဲထားတဲ့တပ်မတော်စစ်ကြောင်းကိုရှမ်းပြည်တောင်ပိုင်းအဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်စစ်သားတချို့သေဆုံးဒဏ်ရာရခဲ့တယ်လို့စစ်တပ်ရဲ့ကြေညာချက်ထဲမှာရေးထားပါတယ်။တိုက်ခိုက်မှုကိုလုပ်ခဲ့တဲ့ဒီ SSA တောင်ပိုင်းတပ်တွေကိုဥပဒေပေါင်းအတွင်းကနေတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကတော့ဒီမိုင်းပန်မျိုးနဲ့အတွင်းတပ်မတော်စစ်ကြောင်းပြစ်ခတ်ခံရမှုဖြစ်စဉ်ဟာသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့ VOA မြန်မာပိုင်းကပြောပါတယ်။ရှမ်းပြည်ပြည်လက်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဒီဇင်ဘာ25ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဒီတပ်မတော်နဲ့ပအုပ်အမျိုးသားအဖွဲ့လွတ်မြောက်ရေးအဖွဲ့ချုပ် PNLO PNLA တို့ပေါင်းပြီးတော့ RCSS တပ်တွေကိုထိုးစစ်ဆင်တိုက်ခိုက်တယ်လို့ဖော်ပြချက်ဟာလည်းမှားယွင်းတယ်လို့မနေ့တုန်းကဒီစစ်တပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီဇင်ဘာ29ရက်နေ့တုန်းကပဲစစ်တပ်ကထုတ်ပြန်တဲ့နောက်ကြေညာချက်တစ်ခုမှာတော့ VOA အပါအဝင်သတင်းဌာနတချို့ကတိုက်ပွဲသတင်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောကြားချက်တွေကိုအသားပေးဖော်ပြထားတယ်လို့ပြောကြားထားပါတယ်။တချို့သတင်းဌာနတွေကတော့ဒီတပ်မတော်ဘက်ကိုစီးစစ်မေးမြန်းခြင်းမရှိဘူးလို့အပြစ်တင်ပါတယ်။ဒါပေမဲ့တပ်မတော်သတင်းမှန်ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်သွယ်ပေမဲ့ဆက်သွယ်လို့မရဘူးလို့သတင်းသမားတွေကပြောကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်အဆိုးအဆုံးထိခိုက်ခဲ့တဲ့ခရိုင်မှာရှားပွေကယ်ဆယ်ရေးတွေကိုရှင်းနေဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့အနာပိုင်းကပြောကြလိုက်တဲ့အချိန်ထဲမှာပဲရာသီဥတုဆိုးဝါးမှုကြောင့်အနက်ခရကတောင်းမိတောင်ကျွန်းကနေနောက်ထပ်ဆူနာမီဆက်ဖြစ်နိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ပဲဖြစ်နေပါတယ်။သန္ဓေရေလက်ကြောင့်မှဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်သေဆုံးသူရေတွက်ဟာ426ယောက်ရှိသွားခဲ့ပြီလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကဒီကနေ့ပြောပါတယ်။ဆိုးပိုင်းတော့တချို့သေဆုံးသွားသူတွေရဲ့စရင်ကနှစ်ခါထပ်နေတာကြောင့်ဒါဟာအရင်ကကျင်းညာတာထက်တော့အနည်းငယ်ရော့ချသွားခဲ့ပါတယ်။အခုချိန်ဒီတော့23ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းပြောပါရယ်ပင်လယ်ပြင်မှာလိုင်းကြီးပြီးတော့တိမ်ထူနေတာကြောင့်အနက်ခရကတာမီးတောင်ကိုစုံစမ်းစစ်ဆေးဖို့ကြိုးပမ်းတာတွေဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဇနီးနေ့ကပောက်ကွဲမှုကြောင့်မီးတောင်ရဲ့ကြီးမားတဲ့အစိပ်ပိုင်းကြီးပြိုကျခဲ့ပြီးတော့ဆူနာမီရေလိုင်းနဲ့ဖြစ်ပွားခဲ့ပါတယ်သူဂျိုလူကနေရရှိခဲ့တဲ့ပုံရိပ်တွေကြတော့မီးတောင်ကအခုခါမှာတေးသွားတာကြောင့်နောက်ထပ်ဆူနာမီဖြစ်လာခဲ့ရင်လည်းအခုလောက်ထိပြင်းထန်စရာမရှိဘူးလို့ဆူနာမီကြွမ်းကျင်သူတို့ကပြောပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံကဒုက္ခသည်ပြည်လည်နေရာချထားရေးဌာနရဲ့အချက်အလက်တွေကိုကွန်ပျူတာဟက်ကာတွေခိုးယူပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးဖက်ပြောင်းလာသူတထောင်လောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုဖောက်ချခဲ့တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံတောင်ပိုင်းဂွန်မီမြို့မှာရှိတဲ့ဒုက္ခသည်ပြည်လည်နေရာချထားရေးရုံးကွန်ပျူတာတစ်ခုထဲကိုဗိုင်းရပ်စ်တစ်မျိုးထည့်ပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးလာပြီးတောင်ကိုရီးယားမှာအခြေချခိုးလုံနေသူ969ယောက်ရဲ့နာမည်မွေးသားကရစ်နဲ့လိပ်စာတွေကိုခိုးယူခဲ့တယ်လို့ပြောပါတယ် အခုလိုကွန်ပျူတာတွေထဲဝင်ပြီးတော့ဒီအချက်အလက်တွေရယူတာဟာမြောက်ကိုရီးယားရဲ့လက်ချက်လားဆိုတာကိုတော့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဌာနကဖြေဆိုဖို့ညှင်းဆန်းခဲ့ပါတယ်ရှင
်ဘင်္ဂလားဒေ့ရှ်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေဒီကနေ့မှပြီးဆုံးသွားခဲ့ပြီးဒါကမျိုးတော့မှာတော့အာနာပိုင်တွေကလုံခြုံရေးတွေတိုးမြှင့်ချထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအတိုက်ခံမာမိတ်အဖွဲ့ဝင်တွေနဲ့အလို့သမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတွေတိုးမြှင့်ခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကိုလာမယ့်ဒီဇင်ဘာ30ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်စစ်တပ်ကဒါကမျိုးတော်ကလမ်းတွေပေါ်မှာရှိတဲ့မော်တော်ယာဉ်တွေပေါ်မှာလက်နက်တွေနဲ့ဖောက်ခွဲပစ္စည်းတွေပေါင်းပါဆိုတာကိုရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာပြီးချိန်ကစပြီးတော့အတိုက်ခံမာမိတ်ပါတီ20လောက်ကကောင်းဆောင်လေးနဲ့တက်ကြွလို့ရှားသူ 8,100 ကျော်ဖမ်းဆီးခံခဲ့ရတယ်လို့ BNP ပါတီကခြားသပိုင်းလေးကကြေညာချက်ထုတ်ပါတယ်နေနေကလေးနေမှာချင်းမမဲ့ဒီရွေးကောက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာလဲလုံခြုံရေးတွေတင်းကျပ်ထားတာရှိတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်တွေက VOA ကိုပြောပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တောင်ဘက်အခြေပြုတပ်မတော်စစ်ကြောင်းတစ်ခုကိုတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကလာရောက်ပစ်ခတ်လို့စစ်သည်တချို့ကြဆုံဒဏ်ရာရတယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ကို RCSS ဘက်ကညင်လိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတက်မတော်ထိပ်ပိုင်းကောင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့လည်း RCSS ဘက်ကပြောပါတယ်ဒီအကြောင်း VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်မိုင်းပါမြို့နယ်တွင်တက်မတော်စစ်ကြောင်းပြစ်ကတ်ခံရမှုဖြစ်စဉ်ဟာသူတို့ဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဝန်းကအခုလိုညင်းဆိုပါတယ
်ကျက်တကယ်မြေပြင်မှာကြားလာတော့ကျွန်တော်တို့ကတက်ခွဲမဖြစ်ရဘူးလို့ပြောတယ် CNL က BNL ကြီးပေါ့နော်သူတို့ကအလုံးနဲ့ကြီးနေတယ်သူတို့ပြစ်နေတယ်နှစ်နာရီနဲ့နှစ်နာရီခွဲ9နာရီနဲ့9နာရီ20ကြီးပေါ့နော်အဲအဲ့လိုပြစ်တယ်လို့ကြားတယ်သူကတစ်ဖက်သက်ပဲဖြစ်နေတာအဲ့ဒီပံပီးတိုက်ခွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂံရတယ်လို့ပြောတယ်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြောတယ
်ဂျာရာပဒင်းလေးကမိုင်းပံမြို့နယ်နောင်လေပံပီးလမ်းကြားပြစ်ခတ်ခံရမှုကြောင့်တပ်မတော်ဘက်ကစစ်တီတချို့ကြဆုံတန်ရာရရှိခဲ့လို့မိုင်းပံမြို့နယ်တပ်မတော်စေယုံကိုပို့ဆောင်စေကူတာမှုခံရတယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တမရော်နေနဲ့စစ်စင်ရေးနေမြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားရှိပြီး2018ခုနှစ်ဒီဇင်ဘာလ23ရက်နေ့ထုတ်ပြန်ချက်အတိုင်းတန်ဒိတ်တန်စိတ်နဲ့ခိုင်ခိုင်မာမာဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ပိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အပေါ်မှာတရားဥပဒေပေါင်သွင်းကနေပြန်လည်တုံ့ပြန်သွားမယ်ဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီဇင်ဘာ29ရက်စွဲနဲ့ထုတ်ပြန်ထားတာပါအခုနောက်ဆုံးဖြစ်ရတဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ကျွန်တော်တို့နဲ့ပေါ့နော်စံတော်ဘက်ကထိပ်ပိုင်းကောင်းဆောင်နေနော်တာဝန်ရှိတဲ့ဒီကိုတွေ့ဆုံဖို့ဆိုပြီးတော့ဒီကထားတာရှိပါတယ်အဲအဲ့ဒီအချိန်ကျရင်ကျွန်တော်တို့ဘက်ကနှစ်ဖက်နော်ဆွေးနွေးကြမှာဖြစ်ပါတယ်
တမရော်နဲ့ထိတွေ့မှုမရှိစေဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်စစ်ကနေ RCSS SSC လှုပ်ရှားတပ်တွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားတယ်လို့လည်းသူကဆိုပါတယ်မိုင်းပန်နောင်လေပန်ဝိဆက်တက်ထားတဲ့လမ်းကြောင်းလေးမှာအခြေပြုထားတဲ့မြမသမတော်စစ်ကြောင်းကိုပြစ်ခတ်တဲ့အဖွဲ့ဟာပို့မျိုးရာလူမျိုးရေးသမတော်ဖြစ်တယ်လို့ RCSF ဘက်ကထပ်မံဆုတ်ဆွဲတဲ့အပေါ် PNL အဖွဲ့ဗဟုလူမှုဆောင်ကော်မတီဝင်ဘူမှုခုမင်းသိန်းကညင်းဆိုပါတယ
်ကျွန်တော်တို့ဒီမြမသမတော်စစ်ကြောင်းကိုကျွန်တော်တို့ကြားရတဲ့ပြည်တယ်ဆိုတာအဲ့ဒီဆက်ပြောဖြစ်တယ်ဆိုတာအားသာရှိပါဘူ
းလက်ရှိမိုင်းပန်မြို့နယ်ဒေသတွင်းမှာ NCA ပြည်ရနှစ်ဘွဲ့ဖြစ်တဲ့ RCSF နဲ့ PNL တို့အကြားအချင်းချင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါဒီဇင်ဘာ24နဲ့25ရက်နေ့မှာလဲနှစ်ဖက်ဖွဲ့ကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘူမှုခုမင်းသိန်းကပြောပါတယ
်။နောက်ဆုံးအချိန်လေးကအစရာကျွန်တော်တို့24ရက်နေ့မှာတူညီချက်တော့အမင်းများဆိုင်ဒီ25ရက်နေ့ခေတ်မှာမျိုးပေါ့နော်။ဒီနေ့ဒီနေ့ဆိုင်မှာတူညီချက်တွေနေနေတော့ကြာလာတယ်နော်။မိန်းပါမျိုးနဲ့နာမည်ကြီးရအောင်ဒီမောင်လေးရဖို့ရမှာမဟုတ်
တမရော်အနေနဲ့သာဝရငင်းချမ်းကြီးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြည်ခတ်တက်ကမှုရက်စဲရေးနဲ့သာဝရငင်းချမ်းကြီးအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေ၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးရပ်ဆိုင်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိတမရော်လှုပ်ရှားမှုဟာအရင်ကထက်ပိုများလာတယ်လို့တောင်ပိုင်းရှမ်းပြည်တမရော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်။တကယ့်မြေပြင်မှာကြတော့တက်လှုပ်ရှားမှုတွေကကျွန်တော်နယ်မြေမှာကြတော့နော်အရင်အတိုင်းပဲမထူးခြားဘူးဖြစ်နေတယ်။နယ်မြေလှုပ်ရှားမှုတွေပိုပြီးတော့တောင်လှုပ်ရှားလာတယ်လို့အဲ့လိုမြင်တယ
်။လက်ရှိရှမ်းပြည်နယ်တွင်းမှာတောင်ပိုင်းရှမ်းပြည်တမရော်နဲ့မြောက်ပိုင်းရှမ်းပြည်တမရော် SSPB SSA တမ်းမလောင်ဖွဲ့ TNLA တို့ကြားမှာလည်းစီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။တမရော်ရဲ့ထုတ်ပြန်ချက် RCSF ကညှင်းဆိုချက်တွေနဲ့ပတ်သက်ပြီး တမတော်ရဲ့သဘောထားကိုသိရဖို့တမတော်တရင်မှထုတ်ပြန်ရေးဖွဲ့သွဲဘက်သွေးမှုကို VOA ကအကြေချင်းဆက်သွယ်ခဲ့ပြီးမဲ့လဲတယ်လီဖုန်းလက်ခံပြေဆိုခြင်းမရှိခဲ့ပါဘူ
းနိုင်ကိုရင်တရင်ပြေပို့ထားတာပါအခုတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆန်ရတရင်လွှာတပုတ်ကိုတင်ဆက်ပေးပါမယ်ကချင်တအန်းပလောင်ကိုကတ်နဲ့ရခိုင်တပ်ဖွဲ့တွေစုစည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်တွေ့ကျတဲ့အပြစ်ခတ်ရဲစဲရေးကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲနဲ့တမရအပါဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လူလာကြောင်းကမ်းလှမ်းလိုက်ပါတယ်။လက်တွေ့ကျတဲ့အပြစ်ခတ်ရဲဆဲဖို့ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တာတွေရဲဆဲရေးကိုလည်းတောင်းဆိုထားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တမရကာကွယ်ရေးဦးစီးချုပ်ရုံးကဒီဇင်ဘာလ22ရက်နေ့ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းနယ်မြေမှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့ထုတ်ပြန်လိုက်တဲ့အပေါ် KIO ကချင်လွတ်လပ်ရေးအဖွဲ့ TNLA တအန်းပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်တွေဆွေးနွေးပြီးသူတို့သဘောထားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အဓိကလိုလားချက်ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရသူ TNLA တအန်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းမှုဘုံမှုချုပ်တပ်ဖုံးကျော်ကအခုလိုပြောပါတယ
်ကျွန်တော်မြောက်ပိုင်းမဟာမိတ်အဓိကလိုလားတာကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဟိုတကယ်လက်တွေ့ကြဘလို့ yes same လဲကျွန်တော်အဓိကလိုလားပါတယ်အဲကျွန်တော်နှစ်ဖက်ဒီလိုအပြစ်ခတ်ရဆဲရေးဒီဆောင်ရွက်နိုင်မှာဒါလည်းရင်တဆင့်တူကျွန်တော်တို့ဒီနိုင်ငံကြီးတွေးဆဆွေးနွေးတဲ့ဟာတွေဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့အဲကျွန်တော်တို့ဒီအခုတိုက်ပွဲဖြစ်နေတာကလည်းအထူးသဖြင့်ဒီ၄ဖွဲ့နဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့၄ဖွဲ့ကမြန်မာတပ်မတော်ပါဝင်တဲ့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေးဆဆွေးနွေးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။လက်တွေ့ကျတဲ့အပြစ်ခတ်ရစဲရေးစတင်ရေးနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ်။
ခုဒီအနောက်ပိုင်းတိုင်းဖြစ်တဲ့ကျွန်တော်ရခိုင်နေတဲ့မှာဒူဒူဆွေးနွေးရတဲ့မှာပါတဲ့ ULEE EE တမတော်နဲ့အဲတိုက်ပွဲတွေဖြစ်နေမှာဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့အပြစ်ခရရဆဲကြီးကိစ္စတွေဆွေးနွေးဖို့ဘယ်လိုမှဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့အဲ့ဒီမှာလည်း yes ဆဲပေးဖို့လိုတယ် yes တန်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့လို yes တန်ပေးမှသာလေကျွန်တော်တို့ဖက်ကလည်းကျွန်တော်တို့ရဲ့တက်တယ်ကိုကျွန်တော်တို့ဟိုထိန်းချုပ်နိုင်မယ်အဲ yes တန်နိုင်မယ်အဲ့ဒါဆိုရင်ကျွန်တော်တို့လက်တွေ့ကျတဲ့အပြစ်ခရရဆဲကြီးတွေဆောင်ရွက်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့သူတို့လေးဘွဲ့နဲ့တရုတ်ပြည်မှာဆွေးနွေးဖို့ဆွေးနွေးစဉ်မှာပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာပါဝင်တဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ရှမ်းမြောက်အဖွဲ့တွေကိုအတိတ်တည်းအဖြစ်ပါဝင်ဖို့ကိုလည်းတောင်းဆိုထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့တမ်ဘရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်နှစ်ခုမှာကွဲလွဲချက်တွေတွေ့နေရကြောင်းပြောပါတယ်
ထုတ်ပြန်ရဲ့နှစ်ခုကိုကြည့်လိုက်ရင်အဲ့ဒါဆက်ကျင်ဘက်တွေအများကြီးပဲတွေ့ရတာတက်မတော်ဘက်ကတော့ဖြစ်တိုင်းငါးတိုင်းလည်းကြီးညာတယ်ရခိုင်ပြည်နယ်တိုင်းမပါဘူးပေါ့နော်ဒီဘက်ကတော့အဲ့ဒါကိုသူတို့တောင်းဆိုတယ်အဲ့ဒီကြတွေမှာရခိုင်ပြည်တဲ့ခါကြတော့မှသူတို့ကလည်းအပြစ်တစ်ခါပြန်ရခိုင်နယ်ဆိုတဲ့သဘောမျိုးအဲ့ဒါတစ်ခုကအခက်အခဲရှိတယ်နောက်တက်မတော်ဘက်ကတော့သူဖြစ်တဲ့ချက်မှာနှစ်ခါလောက်ရေးထားတယ်အဲ့ဒီမှာတစ်ခွက်ချင်းနဲ့ပဲသူကတွေ့မှာဒါပေမဲ့ကိုဘက်ကရေးတဲ့ဥစ္စာကလည်းတိတိကျကျသူတို့ကလည်းတောင်းတယ်ဒါတို့ကဒီဘက်ကလုံးပေါင်းပြီးတော့မှပြည်မယ်အဲ့လိုမျိုးပေါင်းပြည့်တဲ့စီကိုဝါတို့မိုင်းလာတို့ SSPP တို့ကတို့ကလည်းဟိုတက်ပြည်နေနဲ့တက်မယ်ပြီးရင်ဆင်းရဲဘွဲတွေလည်းတင်းပြီးမှလည်းလုပ်မယ်အဲ့တော့ပရမတ်ဦးဆုံးဆင်းရဲဘွဲတွေစဖို့အတွက်တောင်မှဖြစ်နေတယ်ဒီလိုတော့တွေ့ရတယ
်မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့ဒီတောင်းဆိုချက်ဟာငင်းချမ်းရေးကော်မရှင်နဲ့တရုတ်ပြည်မှာ၃ကြိမ်တိုင်တွဲဆောင်ဆွေးနွေးခဲ့တဲ့အချက်တွေအပေါ်အခြေခံပြီးတောင်းဆိုတာဖြစ်ကြောင်းနဲ့ဇန်နဝါရီလမှာငင်းချမ်းရေးကော်မရှင်နဲ့နောက်တစ်ကြိမ်တွဲဆောင်ဖို့သဘောတူထားတာကြောင့်တမ်ဘရော့အပါဝင်အစိုးရငင်းချမ်းရေးကိုယ်စားလှယ်တွေနဲ့အဲ့ဒီအချိန်မှာစတင်ဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းဗိုလ်မှူးချုပ်တပ်ဖုံးကျော်ကပြောပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်အပေါ်တမ်ဘရော့ရဲ့သဘောထားကိုမေးမြန်းနိုင်ဖို့တမ်ဘရော့ပြည်သူ့စစ်ဆန်ရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးချုပ်ဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူ
းကိုမိုးစော်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစည်းပြတတန်းကျော်ဖမ်းမိတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ချင်းတောင်ခရိုင်မှာမူရီကိုင်းနဲ့ထိုင်းနယ်ကြားဆောင်တပ်တို့အကြားတိုက်ပွဲဖြစ်ပြီးစိတ်ကြွစည်းပြအရေးအတွက်တတန်းကျော်ဖမ်းမိလိုက်ပါတယ်။လူအုပ်စုလိုက်ဖျက်ဝင်လာတာမျိုးသိရှိရအောင်သတိပေးစနစ်တပ်ဆင်ထားတဲ့အတွက်အခုလိုထိတွေ့တိုက်ပွဲဖြစ်ပြီးမူရီစီဝါရီဖမ်းမိတာပါ။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းမဟောင်ဆောင်ဒေသနဲ့ချင်းရိုင်အကြားမှာရှိတဲ့ချင်းတောင်ခရိုင်မှာဒီဇင်ဘာလ28ရက်နေ့မနက်9နာရီလောက်က AK-47 မောင်းပြန်တပ်နက်တွေကင်ဆောင်ထားတဲ့မူရီကိုင်းဝင်15ဦးထက်မနည်းဟာထိုင်းနယ်ဇက်ကိုဖျက်ပြီးဝင်လာတာကိုအချက်ပေးစနစ်ကနေသိရှိတာကြောင့်ထိုင်းနယ်ကြားဆောင်တပ်ရင်းနှင့် 但因阿婆哩个，都要新年个来撇得，所以太大问西都哩个表白嘞。阿妈阿说的个，父母只吃老菜阿罗，苗白阿哩问来嘞，每日洗碗哩个，阿面从新年内部，每日精神嘞，难免撇步，见到路路少哩吧嘞。阿七白苏亚高上白哩个，阿白阿难免大问西都哩吧。阿龙啊，来端你呢！老少你把来手臂，这天早新人不一边表达吧嘞。
俺他不听听了呢，你我家老家里真
怎么办？你呢？能上班能上？沈阳是交不一点工资呢，人家改每月改完的哈，太难照顾，偏叫我要哪个家了吧？啊，苦恼白马肉，太是这家里懂你嘞，你在龙永一生的叫，每月生活他妈的哈，太难照顾，乱乱的偏叫不对，不必要开开拉拉吧？你家是个，如果说来吃了那个地西的，这里北街个，太难在呢，你走马西的，你家早识得个也给了吧？你妈你在呢，那几路米达阿瓜妈呗，那婆家生俺们的老阿爹来撇开开别的闹，物业开问你哈，都落地上拿来交付一点个顺便币，特别多的路来太阳那边那个是吧嘞？这样，这交付一十多路马太差嘞。郭德龙的这一手抓起的得当得当，开门前搞了点五个班委担保，那样的是老实了吧？我也是话的那一组 ，AK-47 在那的那个电视那个的路来，听说这个说法的，你对估计一米，阿来一点的情感比太难米一段，我要拉拉个，可以办一段攀比他的，手抓这边一段，那单脚老实多比些吧的，太妙白嘛，那他有十些困难一段。台式的呢，爷爷个白色的社会盘丝给辣椒，盘丝亚米的四角这边一段下来，东阳阿在阿丹就四段八米，南威马拉狗呢，地震马拉转，每一句话在少呢，每一开问你呢，台式的都加码，再白皮包给了下来，超精彩们呢四段米皮包的先。
罗拉新娘先。မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တူကိုမူရစေဝါလက်ဝဲတွေးရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်။မူရစေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာ။ရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မူရစီဝါအပါအဝင်ရာဇဝတ်မှုတွေကျဆင်းရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောဒရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။VOA မြန်မာပိုင်းရဲ့တောက်ကြနေညနေပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးနေပါတယ်။စောင်းနှင်းတွေဝေတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့ Scientist Science တည်ဆိုထားတဲ့ December နာနဲ့ခင်လို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ပါရှင်။
တရားချက်လိုက်မယ်မင်းရဲ့ကိုရဲ့ဒီဇာလန်ကိုကိုစီကိုငါရေးခဲ့ကြပြီခွေလင်းလေမရင်ခင်ဆောင်ရနာတင်းတဲ့အချိန်အခုလိုနေနေတွေတပွဲပွဲကြတဲ့အချိန်ရောက်လာပြီကြာတော့လဲအရေးမရလည်းပဲလမ်းခွဲခဲ့ကြတယ်ဒီစမန်နဲ့ကမင်းတည်းရရဲ့အမတ်တရားနေရာဟာမင်းမခွဲခဲ့အချိန်မနာမဲ့ခင်အကောင်အရောက်ကလာစေချင်ဒီစမန်နဲ့ကရင်လွန်တရဲ့အမတ်တရားနေရာဟောင်းဆောင်းမကျင်းငယ်တွေဦးမ ပြောင်းရင်တစ်ခေါက်တစ်ယောက်သာလာစေချင်းဒီစမတ်နဲ့ကေနမက်ကေ
ဆိုင်တီဆိုင်တီဆိုထားတဲ့ဒီဇင်ဘာနှစ်နှစ်ခင်းဆိုတဲ့သတင်းကိုနားဆင်ခဲ့ရတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်နောက်ထပ်နှစ်နာရီကြာမှထုတ်လွှင့်မယ် VOA ညပိုင်းစီစဉ်တွေမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင် American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဖက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့မန်ဘေ့ချ်မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ဆီးရီးယားအာဏာပိုင်တွေကဒီကနေ့တောက်ချာနေမှာကြေညာချက်ထုတ်ပြန်ပါတယ်။မန်ဘေ့ချ်မြို့အပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ဆီးရီးယားတပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဆီးရီးယားမှာရှိတဲ့ Guard အဓိကပြည်သူ့စစ်အဖွဲ့ YPG ကသမ္မတဘာရှာအယ်အာဆတ်ကိုတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်အစိုးရရန်တရားတချို့ကိုနားမဲ့2019နှစ်စပိုင်းအထိပိတ်ထားရမယ့်အခြေအနေဆိုင်နေပါတယ်။လွှတ်တော်ဆွေးနွေးပွဲတွေကိုကြာတာပြင်းနေတုန်းကမိနစ်ပိုင်းသာလုပ်ခဲ့ပြီးတော့ရှေ့သတင်းပတ်အထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်။ယာယီအတုံးစိမ့်နဲ့ပတ်သက်လို့မဲခွဲမှုတွေလုပ်ဖို့ရံမတတ်မှတ်ရသေးဘူးလို့အောက်လွှတ်တော်ခေါင်းဆောင်တွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်ဒီအဆိုးပါးဆုံးထိခိုက်ခဲ့တဲ့ခရိုင်မှာရှာဖွေကယ်ဆယ်ရေးတွေကိုရှင်းနှစ်ဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီရာသီဥတုဆိုးဝါးနေတာကြောင့် Anak Krakatau မီးတောင်ကျွန်းကနေပြီးတော့နောက်ထပ်ဆူနာမီထပ်ဖြစ်နိုင်ခြေရှိမရှိဆိုတာစုံစမ်းနိုင်ဖို့မလုပ်နိုင်သေးပဲဖြစ်နေပါတယ်။ဒီ Sanders ရေလက်ကြားမှာဖြစ်ခဲ့တဲ့ဆူနာမီရေလိုင်းတွေကြောင့်သေဆုံးသူအရေအတွက်ကတော့426ယောက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်အစောပိုင်းတုန်းကဒီတချို့သေဆုံးသွားသူတွေရဲ့စနေနှစ်ခါထပ်နေတာကြောင့်အရင်ကြေညာထားတာထက်ကို3ယောက်လျော့သွားခဲ့တာပါကြောက်ဆုံးနေသူစီးရင်ကလည်းအခု23ယောက်ဖြစ်ပါရယ်တောင်ကိုရီးယားနိုင်ငံကဒုက္ခသည်ပြည်လည်နေရာချထားရေးဌာနရဲ့အချက်အလက်တွေကိုကွန်ပျူတာဟက်ကာတွေခိုးယူပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးဘက်ပြောင်းလာသူ1000လောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုဖောက်ချခဲ့တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းဝင်ကြီးဌာနကပြောပါရယ်ရှင်
သတင်းချင်းချုပ်ကိုမတ်ဆုမြင့်မွန်ကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7 ဂျူဒူကနေထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.